ပုံမဆိုးဝါလာနေတဲ့မြမအချက်တဲကိုခိုင်မာထိရောက်တဲ့နည်းနဲ့တုံ့ပြန်ဖြေရှင်းကြဖို့အင်ဒိုနီးရှားနိုင်ငံဂျာကာတာမှာကျင်းပနေတဲ့အာဆီယံလွှတ်တော်အမတ်တွေရဲ့အထွေထွေညီလာခံ AIPA ကကိုယ်စားလှယ်တွေကိုလူ့အခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APH ကတောင်းဆိုလိုက်ပါတယ်။ AIPA အထွေထွေညီလာခံဟာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အချက်အလက်တွေပါဝင်ဒေတာရင်းကလွှတ်တော်ကိုယ်စားလှယ်တွေစီးလုံးညီညွတ်စွာပူးပေါင်းဆောင်ရွက်နိုင်မယ့်အရေးကြီးတဲ့ဆွေးနွေးပွဲဖြစ်တယ်လို့လည်း APH ဘုတ်အဖွဲ့ဝင်လည်းဖြစ်မလေးရှားပါလီမန်အမတ်လည်းဖြစ်တဲ့ဝေါင်ချန်းကဒီနေ့ထုတ်ပြန်ကြမှာပြောလိုက်ပါတယ်။မြန်မာနိုင်ငံမှာနေစဉ်ကြုံတွေ့နေရတဲ့ဆင်းရဲဒုက္ခတွေနဲ့အသက်ဆုံးရှုံးမှုတွေကိုဖန်တီးနေတဲ့သူတွေကိုပြစ်ဒဏ်ကင်းလွတ်ခွင့်မရစေဖို့အတွက်ညီလာခံကိုတက်ရောက်လာမဲ့ကိုယ်စားလှယ်တွေကသူတို့ရဲ့တက်ဆိုင်ရာအစိုးရတွေကိုတွန်းအားပေးရမှာအဓိကအခန်းကဏ္ဍကနေပါဝင်နေတယ်လို့လည်းသူကပြောပါတယ်။ AIPA ကိုယ်စားလှယ်တွေအနေနဲ့မြန်မာစစ်ကောင်စီဟာယုံကြည်ရတဲ့သူမဟုတ်ဘူးဆိုတာနဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလစ်လျူရှုထားတယ်ဆိုတာကိုအတိအမှတ်ပြုရမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံကကြားကာလမြို့သားညီညွတ်ရေးအစိုးရ NUG တိုင်းနာတော်လှန်ရေးအဖွဲ့အစည်းတွေအရက်ဘက်လူမှုရေးအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံဖို့သက်ဆိုင်ရာအစိုးရတွေကိုလည်းတိုက်တွန်းတင်ပါတယ်လို့လည်းပြောထားပါသေးတယ်။ AIPA ထွေထွေညီလာခံကတော့ဂျကာတာမြို့တော်မှာဩဂုတ်လ9ရက်နေ့ကနေ17ရက်နေ့ထိကျင်းပနေတာဖြစ်ပါတယ်ရှင်။